ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတည်ထောင်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရဲ့အပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရကပြောပါတယ်။ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအာဆတ်ဒူဇာမန်ခန်ရဲ့ခရီးစဉ်အတွင်းမှာတော့နှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးကြဖို့လည်းရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းကမတ်မီခါကစုံစမ်းတင်ပြထားပါတယ်။
နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအာဆတ်ဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ရနေအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။စကိုင်းဒီနယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စရပ်တွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေက VOE ကိုပြောပြပါတယ
်။နှစ်နိုင်ငံကြားကိစ္စရပ်တွေအများကြီးရှိတယ်။အဲ့ဒါကိုဆွေးနွေးမှာအဲ့ဒီမှာမှဒီကျန်တဲ့လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားမှာအဲ့ဒါပဲ။ဒီတိုင်းမဲ့မင်းဆက်လည်းပဲတော့ဒီရေးဒီရေးပဲသူတို့ကလည်းဒီလိုဝင်ကြီးတယောက်ပဲပါ။ဝင်ကြီးကတော့ကိုယ်စားလှယ်ပြီးပါတယ်။
အစိုးရဘက်ပိုင်းကတော့ဆွေးနွေးမယ့်အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်တည်င်းဌာနတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လား MOU နှစ်ခုကိုလက်မှတ်ရေးထိုးသွားဖို့ရှိနေတယ်လို့ဖော်ပြနေကြပါတယ်။မနေ့ကအောက်တိုဘာ24ရက်နေ့နေပြည်တော်မှာတော့ MOU လက်မှတ်ထိုးဝဲရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေပြန်လည်လက်ခံရေးကိစ္စကိုတော့ဒီတစ်ခေါက် MOU ထိုးတဲ့အထဲမှာပါဝင်မှာမဟုတ်ဘူးလို့ဦးစောထေကအခုလိုပြောပါလေ
MOU မထိုးသေးပါဘူးဆင်းနေပါတော့နော်ဆင်းနေပါအရင်ကြီးကိုမရတယ်ဘာမှပြောလို့မရအောင်ကျွန်တော်ပြောတာပြီလား93သဘောတူညီချက်အခြေခံမျိုးကျွန်တော်လုပ်မယ်ဘုဘကလည်းအပေါ်မှာထပ်နေတယ်ဟုတ်ပြီနော်ပြီလို့ရမှာပဲရောက်မှာအခုကကျွန်တော်တို့ကတစ်ခါတည်းလုပ်လို့မရဘူးဒီကိုရှိလို့တော့ကျွန်တော်ပြောလို့မရအောင်နော်ကျွန်တော်ဘက93သဘောတူညီချက်ဆိုအတိုင်းအတာတော့အဲ့ဒါ policy ပဲသူရတယ် policy
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်ဘောတူညီချက်နဲ့လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993ခုနှစ်ဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့ဘူးလို့စောဒကတက်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရှေ့ပြည်သာစစ်မှုဆောင်မှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ပြန်လာခြင်းသူတွေကိုရှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမယ်လို့လည်းပြောဆိုထားပါတယ်။1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံဖို့မဖြစ်နိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကစောဒကတက်ထားတာပါဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဥညင်ကြိုင်ကတော့အခုလိုပြောဆိုလိုက်ပါတယ
်နိုင်ငံတော်အစိုးရကလည်းတရားဝင်ကြေညာထားပြီးဖြစ်တယ်နိုင်ငံပြည်မှုကတော့အခြေခံပြီးတော့ပဲဆောင်ရွက်သွားမှာဖြစ်ပါလေကြာအဲ့တော့ကြောင့်ဒီအတီးနိုင်ငံမှုအခြေခံပြီးတော့ဟိုတကယ်လို့ခေတ္တလာရဟိုမရှိမနေပြရမယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကြုံလုံပဲနဲ့ပဲလုတ်သွားမှထင်ပါလေ
ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်းနိုင်ငံရုံးဝင်ကြီးဦးကျော်တင့်စွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတုံးရကြတွားရောက်ပြီးထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာတုံးရကြနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပြည်ရေးဝင်ကြီးရဲ့ဒီခီးစင်မှာဝင်ကြီးနဲ့အတူအတွင်းဝင်နှစ်ဦးရဲချုပ်၊နေသားဆောင်ရဲချုပ်၊ကမ်းခြေဆောင်ရဲချုပ်၊မူရစေဝါထိန်ချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါရဲ့ရှင်။